နေရချစ်ခဲ့တဲ့ညိုဘနူရဲ့တရားရီ
မြန်မာတန်ရေဒီယိုအစီအစဉ်ကိုနားတော်တာဆင်နေကြတဲ့ပရိသတ်များမင်္ဂလာပါရှင်။ဒီအစီအစဉ်ကိုမြန်မာနိုင်ငံမတန်ဆွမ်းသူများရှေ့ဆောင်ဖွဲ့ကတင်ဆက်တာဖြစ်ပါတယ်။
ပြည်သူများအားလုံးမင်္ဂလာပါခင်ဗျာဒီကနေ့တင်ဆက်ပေးခြင်းတဲ့အကြောင်းအရာလေးကတော့2015ခုနှစ်ဇူလိုင်လ28ရက်ကနေပြီးတော့မှ30ရက်နေ့အထိကျင်းပပြုလုပ်သွားမယ်မတန်ဆွမ်းသူများအတွက်ရွေးကောက်ပွဲနဲ့မဲပေးကွင်းဆိုင်ရာဆရာဖြစ်တင်တဲ့အကြောင်းလေးကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ဒီတင်တဲ့လေးရာဆိုရင်မတန်ဆွမ်းသူများအကျုံးဝင်ဖွံ့ဖြိုးရေးနဲ့လက်လန်းမီမဲပေးနိုင်ခွင့်တွေကိုတိုးမြင့်ဆောင်ရွက်ခြင်းဖြင့်မတန်ဆွမ်းသူများရဲ့ရွေးကောက်ပွဲနဲ့မဲပေးကွင်းဆိုင်ရာအခွင့်အလမ်းများတိုးတက်မြင့်မားလာစေဖို့ဒီတင်တန်းလေးကိုရည်ရွယ်ပြုလုပ်ရခြင်းပဲဖြစ်ပါတယ်။ပြည်သူများကနားဆင်ကြည့်ပေးပါဦးနော
်။မင်္ဂလာပါအကို
။မင်္ဂလာပါ
။အကိုရဲ့နာမည်နဲ့မြန်မာနိုင်ငံမတန်ဆွမ်းသူများရှေ့ဆောင်အဖွဲ့မှတာဝန်ယူထမ်းဆောင်နေရတဲ့အပိုင်းလေးကိုလည်းပြောပြပေးပါဦး။
ဟုတ်ကဲ့ပါခင်ဗျာကျွန်တော်နာမည်ကချမ်းမြေအောင်ဖြစ်ပါတယ်ကျွန်တော်ကဒီမြန်မာနိုင်ငံမတန်ဆွမ်းသူများရှေ့ဆောင်အဖွဲ့မှမတန်ဆွမ်းသူများအကျုံးဝင်ရွေးကောက်ပွဲဖြစ်ပေါ်လာရေးစီမံကိန်းရဲ့ project facilitator အနေနဲ့တာဝန်ထမ်းဆောင်နေတာဖြစ်ပါတယ
်ဟုတ်ကဲ့ပါအကိုမတန်ဆွမ်းသူများအတွက်ရွေးကောက်ပွဲမဲပေးခွင့်ဆိုင်ရာဆရာဖြစ်တင်တန်းဖွင့်လှစ်မယ်လို့သိရပါတယ်အကို
ဟုတ်ပါတယ်
ဒီတင်တန်းဖြစ်ပေါ်လာပုံလေးကိုလည်းရှင်းပြပေးပါဦ
းကျွန်တော်တို့ဒီတင်တန်းဖြစ်ပေါ်လာတဲ့အဓိကအကြောင်းကတော့ကျွန်တော်တို့မြန်မာနိုင်ငံမတန်ဆွမ်းသူများရှေ့ဆောင်အဖွဲ့ကအခု2015ရွေးကောက်ပွဲမှာမတန်ဆွမ်းသူများအကျုံးဝင်ရွေးကောက်ပွဲဖြစ်ပေါ်လာဖို့အတွက်ကိုစီမံကိန်းရေးဆွဲပြီးတော့အစီအစဉ်ဆောင်ရွက်နေတာရှိပါတယ်။ဒီစီမံကိန်းရဲ့အဓိကလုပ်ငန်းစဉ်အနေနဲ့ကတော့အခုကျွန်တော်တို့ပေးမဲ့တင်တန်းဖြစ်တဲ့ပြည်နယ်နှစ်တိုင်းအသီးသီးကမတန်ဆွမ်းသူတွေကိုမဲပေးခွင့်ဆိုင်ရာရွေးကောက်ပွဲနဲ့မဲပေးခွင့်ဆိုင်ရာဆရာဖြစ်တင်တန်းပေးဖို့ဖြစ်ပါတယ်။ဒီအတွက်ကြောင့်ကျွန်တော်တို့ကဒီတင်တန်းကိုပေးပြတာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ဒီတင်တန်းရဲ့ရည်ရွယ်ချက်အချင်းလေးကိုလည်းပြောပြပေးပါအောင်ကို
အခုကျွန်တော်တို့ပေးမယ့်ဒီတင်တန်းရဲ့အဓိကရည်ရွယ်ချက်ကတော့မတန်ဆွမ်းသူများအကျုံးဝင်ဖွံ့ဖြိုးရေးနဲ့လက်လန်းမီမဲပေးနိုင်ခွင့်တို့ကိုတိုးမြင့်ဆောင်ရွက်ခြင်းဖြင့်မတန်ဆွမ်းသူများရဲ့ရွေးကောက်ပွဲနဲ့မဲပေးခွင့်ဆိုင်ရာအခွင့်အလမ်းများကိုတိုးတက်မြင့်မားလာစေရန်နဲ့သိရှိလာစေရန်ဖြစ်ပါတယ်ခင်ဗျာ
ရည်ရွယ်ချက်တွေကအရန်ကိုကောက်မှုနဲ့တင်တန်းလေးပါကိုနောက်ထပ်သိချင်တာလေးကတော့ဒီတင်တန်းကိုစတင်ဖွင့်လှစ်မယ့်အချိန်နဲ့ဘယ်နေရာမှာပြုလုပ်မယ်ဆိုတာလေးကိုလည်းပြောပြပေးပါအောင်ကို
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ကဒီတင်တန်းကိုအခုဒီဇွန်လလပါနော်ဇွန်လလ28ရက်နေ့ကနေပြီးတော့30ရက်နေ့အထိ3ရက်တိုင်းတိုင်းကျွန်တော်တို့ဒီတင်တန်းကိုပြုလုပ်သွားမှာဖြစ်ပါတယ်ဒီတင်တန်းပြုလုပ်မယ့်နေရာကတော့ကျွန်တော်ဒီရန်ကုန်မှာရှိတဲ့မီကာစာဟိုတယ်မှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကိုတင်တန်းလျှောက်ထားသူများအတွက်သတ်မှတ်ထားတဲ့အရေးချင်းတွေကိုလည်းပြောပြပေးပါအောင
်ကျွန်တော်တို့ဒီတင်တန်းအတွက်လိုအပ်တဲ့အရေးချင်းတွေသတ်မှတ်ထားတာရှိပါတယ်။နံပါတ်1ကတော့အသက်18နှစ်ပြည့်ပြီးသူဖြစ်ရပါမယ်။နံပါတ်2ကတော့မြန်မာနိုင်ငံသားဖြစ်ရပါမယ်။နံပါတ်3မတန်ဆွမ်းမှုတစ်ခုခုရှိသူဖြစ်ရပါမယ်။သို့မဟုတ်မတန်ဆွမ်းသူရဲ့မိဘဖြစ်ရပါမယ်။နံပါတ်4အခြေခံပညာအလဲတန်းဆင့်အောင်မြင်ပြီးသူဖြစ်ရပါမယ်။နံပါတ်5ကတော့ရွေးကောက်ပွဲနဲ့မဲပေးရေးလုပ်ငန်းစဉ်များကိုစိတ်ဝင်စားသူဖြစ်ရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါကိုဒီတင်တန်းကိုဘယ်လိုမျိုးစီစဉ်နေနဲ့ပြုလုပ်သွားမယ်ဆိုတာလေးကိုလည်းသိပြရစေရှင်
။ကျွန်တော်တို့အခုပေးမဲ့ဒီတင်တန်းကပေါ့နော်ဆရာဖြစ်တင်တန်းဖြစ်တဲ့အတွက်ကြောင့်ဒီမြန်မာနိုင်ငံအနှံပြားကနေပြီးတော့ကျွန်တော်တို့စီကိုရှောက်လာပေးလာတဲ့အထက်ကမှကျွန်တော်တို့ကအယောက်20ပြန်ပြီးတော့ရွေးသွားမှာဖြစ်ပါတယ်။ဒီအယောက်20ကရန်ကုန်တိုင်းဒေသကြီးက9ဦးပြီးတော့အခြားပြည်နယ်နှစ်တိုင်းဒေသကြီးတွေကနေပြီးတော့13ဦးစုစုပေါင်းအယောက်20ကိုကျွန်တော်တို့ကနေရွေးချယ်သွားမှာဖြစ်ပါတယ်။ဒီတင်တန်းပေးပြီးွားတဲ့အခါကျရင်ပြန်ပြီးတော့စင်ပွားတင်တန်းပြန်လည်ပို့ချခြင်းဆိုတဲ့အစီအစဉ်တစ်ခုလည်းရှိပါတယ်။ဒါကတော့ကျွန်တော်ဒီဆရာဖြစ်တင်တန်းမှာပါဝင်တက်ရောက်ခဲ့တဲ့တင်တန်းသားတွေကနေပြီးတော့ဒီအဖွဲ့၅ဖွဲ့ပေါ့နော်အဖွဲ့၅ဖွဲ့ဒီအဖွဲ့၅ဖွဲ့လို့ဆိုတဲ့ဟာကလည်းပဲကျွန်တော်စီကိုလာပြီးတော့တက်ကြတဲ့တင်တန်းသားတွေကတဦးတယောက်တည်းကိုစားပြုပြီးတော့လာကြမှာမဟုတ်ပါဘူးသူတို့ကပြည်နယ်နေတိုင်းသီးသီးမှာရှိတဲ့မတန်ဆွမ်းအဖွဲ့စည်းတွေရဲ့ကိုစားပြုအနေနဲ့လာပြီးတော့တက်ကြမှာပေါ့နော်အဲဒါကြောင့်ကျွန်တော်တို့ကဒီအဖွဲ့၅ဖွဲ့ကိုပြန်ပြီးတော့ရွေးချယ်ပြီးတော့စင်ပွားတင်တန်းဒါမှမဟုတ်ရွေးကောက်ပွဲဆိုင်ရာအသိပညာပေးလှူရှားမှုတွေကိုပြန်ပြီးတော့ဖော်ဆောင်ပေးဖို့ပဲဖြစ်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံမတန်ဆွမ်းသူများရှေ့ဆောင်အဖွဲ့အနေနဲ့ကတော့သူတို့အဲ့လိုပြန်ပြီးတော့လှူရှားဆောင်ရွက်မဲ့ဆောင်ရွက်မှုတွေအတွက်လိုအပ်တဲ့ရန်ပုံငွေတွေကိုကြာခံသုံးစွဲပေးသွားမှာဖြစ်ပါတယ်ခင်ဗျာ
Thank you. ဲ့အရန်ကိုကောင်းမှုနဲ့တင်တန်းလေးပါကိုဒီတင်တန်းကိုတက်ရောက်နေတဲ့အချိန်အတွင်းမှာပံ့ပိုးပေးမယ့်အစီအစဉ်လေးရှိရင်လည်းပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်တို့ဒီတင်တန်းတက်ရောက်နေတဲ့ကာလအတွင်းမှာတင်တန်းသားတွေကိုကျွန်တော်တို့ဘက်ကနေပြီးတော့ပံ့ပိုးပေးမယ့်အစီအစဉ်လေးကတော့နံပါတ်1အနေနဲ့တင်တန်းသားတွေရဲ့နေရက်ကနေပြီးတော့တင်တန်းအထိအသွားအပြန်အနည်းဆုံးခီးစိတ်ကိုပံ့ပိုးပေးမှာဖြစ်ပါတယ်။နံပါတ်2ကတော့ကျွန်တော်တို့နက်နက်စာနေလေစာညနေစာအတွက်လုံလောက်သောစားစရိတ်တွေကိုထောက်ပံ့ပေးမှာဖြစ်ပါတယ်။နံပါတ်3အနေနဲ့ကတော့သင်တန်းအတွက်လိုအပ်တဲ့စာအုပ်စာတမ်းတွေသင်ထောက်ကူပစ္စည်းတွေကိုကျွန်တော်တို့ကထောက်ပံ့ပေးမှာဖြစ်ပါတယ်။အဲနောက်ပြီးတော့ဒီနေရနေလာမယ်မတန်ဆွမ်းသူတွေအတွက်ဆိုရင်တော့ကျွန်တော်တို့ကနေထိုင်ဖို့အတွက်ကိုစီစဉ်ပေးမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ရှင်။သင်တန်းလျှောက်လာတွေကိုဘယ်လိုရယူနိုင်မလဲဆိုတာသိပြရစေကို
။သင်တန်းလျှောက်လာတွေကိုတော့ကျွန်တော်တို့ရဲ့ Facebook စာမျက်နှာဖြစ်တဲ့ www.facebook.com/myli2015 မှာဒေါင်းလုဒ်ဆွဲပြီးတော့ရယူနိုင်ပြီဖြစ်ပါတယ်။ရန်ကုန်မှာရှိတဲ့တင်တန်းတက်လို့တဲ့မတန်ဆွမ်းသူတွေအတွက်ကတော့ကျွန်တော်တို့ရဲ့ယုံလိပ်စာအတိုင်းလာရောက်ပြီးတော့တင်တန်းလျှောက်လွှာများကိုထုတ်ယူနိုင်ပြီဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့။ဒီတင်တန်းကိုတက်ရောက်ခြင်းနဲ့မတန်ဆွမ်းတွေအနေနဲ့လျှောက်လာတွေကိုနောက်ဆုံးထားပေးဖို့ရမယ့်ရက်နဲ့ဆက်သွယ်နိုင်မယ့်လိပ်စာဖုန်းနံပါတ်တွေကိုလည်းပြောပြပေးပါဦးကို
။ဟုတ်ကဲ့ပါခင်ဗျာ။ဒီတင်တန်းကိုတက်ရောက်ခြင်းနဲ့မတန်ဆွမ်းသူတွေအနေနဲ့ကတော့6လကို20ရက်9လ2015တနင်္လာနေ့နောက်ဆုံးထားပြီးတော့ကျွန်တော်တို့စီကိုပေးပို့ပေးရမှာဖြစ်ပါတယ်။6လပေးပို့ပေးရမယ့်လိပ်စာကတော့အမတ်ဆက်ခွန်၊တာယာအေးလန်၊၃ရက်ကွက်မရန်ကုန်မြို့နယ်၊သမိုင်းရန်ကုန်မြို့ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့39 2536 9093 39 999 3953 Fast အနေနဲ့ကတော့39 1661 969ဖြစ်ပါတယ်။အီးမေးလ်လိပ်စာအနေနဲ့ကတော့ chanmyaeaung.bgl@gmail.com ကိုပေးပို့ဆက်သွယ်နိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါအကို။အခုနောက်ဆုံးအကို့အနေနဲ့ထပ်မံဖြည့်ဆွတ်ပြောကြားချင်တာများရှိရင်လည်းကြားပြရစီရှင်
။ဟုတ်ကဲ့ပါအခုကျွန်တော်တို့ဒီပေးမဲ့တင်တန်းကပေါ့နော်။မတန်ဆွမ်းသူတွေအကျုံးဝင်ဖြစ်တဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်ကိုကျွန်တော်တို့ဆောင်ရွက်နေတဲ့စီမံကိန်းရဲ့အတိတ်လုပ်ငန်းစဉ်တရဖြစ်တယ်လို့ကျွန်တော်အစအရပြောပြပါပြီ။အဲဒီအတွက်ကြောင့်ဒီသင်တန်းကတကယ်ကိုအရေးကြီးတဲ့အရေးပါတဲ့သင်တန်းတရဖြစ်ပါတယ်။ဒီသင်တန်းကိုလာတတ်ကြမဲ့အနေနဲ့ရရကသင်တန်းသားတွေအနေနဲ့ကဒီသင်တန်းကနေပြီးတော့ပြန်လည်ရရှိသွားမဲ့အသိပညာတွေကိုမိမိတို့ရဲ့ရက်ရွာဒေသတွေမှာပြန်ပြီးတော့ဖြန့်ဝေပေးရမှာဖြစ်ပါတယ်။ဒါကြောင့်အခုကျွန်တော်တို့ပြမယ်ရွေးကောက်ပွဲနဲ့မဲပေးခွင့်ဆိုင်ရာဆရာဖြစ်သင်တန်းကိုစိတ်ဝင်စားနဲ့လာရောက်တက်ကြဖို့အတွက်ကိုဖိတ်ခေါ်ခြင်းပါတယ်လို့ပြောကြားခြင်းပါတယ်ခင်ဗျာ။
ဒီခုစီစဉ်ကိုမြန်မာနိုင်ငံမတန်ဆွမ်းသူများရှေ့ဆောင်အဖွဲ့မြန်မာ Independent Living Initiative မှစီစဉ်တင်ဆက်ခဲ့ခြင်းဖြစ်ပါတယ်။ဒီကနေ့အစီအစဉ်ကိုနားတော်တာဆင်ပြီးအသေးစိတ်သိရှိလိုတဲ့အချက်အလက်များရှိပါကမြန်မာနိုင်ငံမတန်ဆွမ်းသူများရှေ့ဆောင်အဖွဲ့ယုံအမှတ်19တာယာအေးလန်း3ရက်ကွက်ရဲရန်အောင်မှတ်တိုင်းနီမရန်ကုန်းမြို့နယ်ဖုန်း39 1661 969နဲ့39 4539 3694ကိုဆက်သွင်းနိုင်ပါတယ်။အီးမေးလ်ဖြင့်ဆက်သွယ်လိုပါက miliionlineradio@gmail.com သို့ပေးပို့ဆက်သွင်းနိုင်ပါတယ်။သောတာရှင်အားလုံးရဲ့ဆက်သွယ်မေးမြန်းမှုများကိုဝမ်းမြောက်စွာကြိုဆိုလျက်ရှိပါတယ်။နောက်တစ်ပတ်ယခုလိုအချိန်မျိုးမှာဆက်လက်ပြီးဒီစီဇန်လေးကိုတင်ဆက်သွားမှာဖြစ်တဲ့အတွက်စောင့်မျှော်အားပေးနားဆင်နိုင်ပါကြောင်းသတင်းကောင်းပါလိုပါတယ်။